နိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာအနီးကခရစ်စမတ်ပွဲတော်ကျင်းပနေတဲ့ဘုရားကျောင်းတစ်ခုမှာဒီကနေ့ပောက်ကွဲမှုကြီးဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ25ရာလောက်သေဆုံးသွားခဲ့ပါတယ်။တိုင်းပြည်အလဲပိုင်းဂျော့စ်မြို့ကဘုရားကျောင်းအနီးမှာလည်းပောက်ကွဲမှုတစ်ခုနောက်ထပ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုကဘုရားကျောင်းကိုရည်ရွယ်ပြီးတော့ပောက်ခွဲတာလားဒါမှဟုတ်မဟုတ်ဆိုတာကိုမသိရသလိုထိခိုက်ဒဏ်ရာသူရှိမရှိဆိုတာလည်းကိုယ်ပဲပြပြမသိရသေးဘူးလို့ဆိုပါတယ်။အဘူဂျာမြို့အနီးကပောက်ကွဲမှုကတော့မဒါလာစင်ဂျေဘုံအရာကစိန့်တယ်ဆာဘုရားကျောင်းမှာဖြစ်ပွားခဲ့တာပါအဲ့ဒီပောက်ကွဲတဲ့နေရာကနေအလောင်း25လောင်းကိုကစေးဝန်ထမ်းတွေကထုတ်ယူနိုင်ခဲ့တယ်ဆိုပေမဲ့တည်ဆုံးသူအရေအတွက်ဟာဒီတဲ့ပုံများနေတယ်လို့သတိပေးပြောကြားထားပါတယ်ပောက်ကွဲခဲ့တဲ့နေရာမှာတင်းမာမှုတွေဖြစ်ပေါ်နေပြီးတော့ဒေါသထွက်နေကြတဲ့လူငယ်တွေကမိတွေရှုပ်ပြီးတော့လမ်းတွေကိုပိတ်လုပ်နေကြတာကြောင့်ရဲကတနကူမိုးပေါ်ထောင်ဖောက်ပြီးတော့လူစုခွဲလိုက်ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ပောက်ကွဲမှုဘယ်နေရာကနေစဖြစ်တယ်ဆိုတာနဲ့ဘယ်သူကဖောက်ခွဲတယ်ဆိုတာတော့အခုတစ်ချိန်ချင်းမသိရသေးပါဘူး။မြောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နိုင်ဂျီးရီးယားမှာအကြမ်းဖက်စုပ်မှုတွေမကြာခဏဖြစ်ပေါ်လေရှိပြီးတိုင်းပြည်မြောက်ပိုင်းမှာအခြေစိုက်တဲ့ဘိုကိုဟာရမ်မွတ်စလင်ဂိုင်းအဖွဲ့ကိုလည်းလုံခြုံရေးတပ်ဖွဲ့တွေကနှင်းနှင်းတိုက်ခိုက်နေရတာဖြစ်ပါတယ်။